လေးစားရပါတော့တောတာရှင်များရှင်ဉာဏ်ရှိသူသည်စာအုပ်ကိုလည်းဖတ်ပါသည်ဘဝကိုလည်းဖတ်ပါသည်စัจချံဝရာကြီးသည်စာအုပ်ကြီးတုပ်ဖြစ်ပြီးဘဝသည်ကျောင်းကြီးတစ်ကျောင်းဖြစ်ပါသည်လို့ကျမမှတ်သားခဲ့ပူပါတယ်ကျောင်းစာသင်ခန်းကိုငငယ်ရွယ်ရွယ်နဲ့ကြောခိုင်းခဲ့ရတဲ့ကျမအတွေ့ဘဝဆိုတဲ့ကျောင်းကြီးမှာယခုအချိန်ထိသင်ယူနေစေကျောင်းသူတယောက်ဖြစ်ခဲ့ပါတယ်ကျမကိုဘဝတွေကသင်ခန်းစာနဲ့အတွေ့အကြုံတွေအများကြီးပေးခဲ့ပါတယ်ဒီဘဝအတွေ့အကြုံတွေထဲမှာတန်ရုံးစဉ်တရားဆိုတာဝေးတဲ့အရာတွေကိုနီးစေနိုင်တယ်လို့ကြောက်စရာလို့ထင်ရတဲ့အရာတွေကိုလည်းရဲရဲဝင့်ဝင့်နဲ့တွန်းလှန်နိုင်တယ်လို့သုံးသပ်ဆင်ခြင်နိုင်ခဲ့ပါတယ်အိန္ဒိယတချင်းတန်တွေစူညံနေတဲ့ဘူးဒီတော်စိတ်ကန်းရှိတဲခိုကန်းမှာကျမတို့တဲခိုခဲ့ရပါတယ်နောက်နေ့မနေ့မှာထောင်ဝင်းစာတွေ့ဖို့တက်ဆိုင်ရအာနာပိုင်တွေစီကျမတို့တွားရောက်စုံစမ်းရပါတယ်ဘူးဒီတော်အချင်းထောင်ကမြို့အစွန်မှာမို့မောင်တော်တွားမဲ့လိုင်းကားကိုကျမတို့စီရပါတယ်ဘူးဒီတော်အချင်းထောင်ကမောင်တော်တွားတဲ့ကားလမ်းဘေးမှာပါ1964ခုမှာအချင်းထောင်စဆောက်ပြီး1969ခုမှာအချင်းထောင်ကိုစတင်ဖွင့်လှစ်ခဲ့ပါတယ်ဘူးတီတောင်အချင်းထောင်ရဲ့ထောင်ဝင်စာမြင်ကွင်းကတခြားမြို့အချင်းထောင်တွေနဲ့မတူပါဘူး။တိတ်ကိုထူးခြားနေပါတယ်။အချင်းထောင်ဘူးဝါစီတွားရလန်းယူကလစ်ပင်တန်းဘဲညာနှစ်ဖက်မြောင်းထဲမှာရဲဘက်တွေအပြင်ပုတ်ထွက်အလုတ်လုတ်ရသူတွေနှဲ့လေအလုတ်ကအပြန်ရေချိုးကြပါတယ်။ပိန်လှီနေတဲ့သူတို့ခန္ဓာကိုယ်တွေကိုရေမြောင်းထဲမှာမြုပ်အောင်လုပ်ပေမဲ့ရေနှဲနေလို့မမြုပ်ပါဘူး။စောင့်ကြံ့နေတဲ့အချင်းဦးစီးဝန်ထမ်းကရေစုတ်ရေငုတ်၆ကြိမ်လှုပ်ဆိုပြီးអော်ပါတယ်မှားရင်နံပါတ်၃နဲ့ရိုက်ပြီးសេរីတိုင်းထွာပါသေးတယ်တန်းစီလို့អော်လိုက်ရင်အချင်းသားတွေမြောင်းတဲကနေပြေးထွက်ပြီးတန်းစီရပါတယ်အချင်းထောင်ထဲကိုရှုံရေဆက်လက်နဲ့ပြန်ဝင်သွားတယ်သူတို့တွေရဲ့အေးပြားပေါ်မှာယာနာတွေမြင်မကောင်းပါဘူးဒီမြင်ကွင်းကမြင်ရသူကျမတို့အတွက်ရင်ထဲထိခိုက်ရတယ်လို့ထောင်ဝင်စာတွေ့ဖို့စောင့်နေတဲ့သူတို့မိသားစုရင်ကိုလည်းထိခိုက်စေပါတယ်။ကိုခွန်မြင့်ထွန်းနာမည်ကိုအချင်းဦးစီးဝန်ထမ်းကိုစရင်ပေးပြီးထောင်ဘူးဝရှိမှကျမတို့ထိုင်ဆောင်နေရပါတယ်။ဘင်္ဂါလီအမျိုးသမီးတွေကြားမှာအမေကြီးနဲ့ကျမပဲလုံကြီးဝတ်နဲ့ရှိပါတယ်။စကတ်ရှိကားကားကြီးဝတ်ထားတဲ့ဘင်္ဂါလီအမျိုးသမီးတွေကိုအချင်းဦးစီးဝန်ထမ်းကနာမည်ခေါ်လိုက်ရင်အပြေးအလွှားလုံကြီးကိုယူစကတ်အောက်ရှို့သွင်းပြီးစကတ်ကိုချွတ်ပစ်ကြပါတယ်။နာမည်ခေါ်ပြီးမတွေ့ရသေးရင်စကတ်ပြန်ဝေနာမည်ခေါ်တာနဲ့စကတ်ပြန်ချွတ်လုံနေရတဲ့သူတို့ကိုကြည့်ပြီးကျမတို့မှာအံ့ဩနေရပါတယ်။နေစီမချာဝန်ထမ်းအမျိုးသမီးပြောပြမှဘင်္ဂါလီရိုးရာအဝတ်အစားနဲ့အချင်းထောင်ထဲကိုဝင်ခွင့်မရှိပါဘူး။လုံကြီးနဲ့ပဲဝင်ရပါတယ်တဲ့။လုံကြီးစွန်အောင်ဆွဲနဲ့ဘင်္ဂါလီအမျိုးသမီးတွေလက်ထဲမှာထောင်ဝင်စာတွေ့ဖို့စားနဲ့ငရုတ်တီးရဲ့ပွတ်ချွန်းစက်လေးလေးပဲပါပါတယ်။တခြားဘာမှမပေးနိုင်ရှာပါဘူးကိုခွန်မြင့်ထွန်းမိခင်ကြီးကတော့တခုံကနေတားအကြိုက်စားစရာတွေတဲလာတဲ့စွဲချင်းနဲ့အပြေပါဒီလိုအသက်ရွယ်နဲ့ဒီလောက်ပစ္စည်းကိုတဲလာနိုင်နေပေးနိုင်တယ်ဆိုတဲ့အားကျတဲ့အကြည့်တွေကိုဘင်္ဂါလီအမျိုးသမီးတွေရဲ့မျက်ဝန်းထဲမှာကျမတို့တွေ့ခဲ့ရပါတယ်ဘာသာစကားမတူအသားအရောင်မတူပေမဲ့ခန်းစားချက်ချင်းတူခဲ့တဲ့ထောင်ဝင်စာခရီးပဲဖြစ်ပါတယ်။ကိုခွန်မြင့်ထွန်းမိခင်ကြီးနဲ့ရွယ်သူဘင်္ဂါလီအမျိုးသမီးကြီးကထောင်ဝင်စာတွေ့ခွင့်ရဖို့ကျမတို့လိုပဲထောင်လန်းရေးကိုစောင့်နေရတယ်လို့ဆိုပါတယ်။ကျွတ်ကျွတ်အိတ်လေးတဲကထမင်းကိုစားလေးတို့ငရုတ်သီးလေးကိုက်စားနေတဲ့အမေကြီးရဲ့လက်ဖမိုးကအေးပြားမှာအကြောတွေသီးထနေပါတယ်။အဲ့ဒီလက်ကလေးနဲ့ကျမပါးကိုကင်လိုက်သူ့နှစ်ဖူးကိုလက်ဖမိုးနဲ့တင်လိုက်ပစက်ကလည်းဘင်္ဂါလီစကားနဲ့ရွတ်ဖတ်နေပါတော့တယ်။နေစီမချာဝန်ထမ်းအမျိုးသမီးကိုကျမမေးကြည့်ပါတယ်။အမေကြီးဘသူ့ကိုလာတွေ့တာလဲ။ဘာမှုလဲလို့မေးတော့အမေကြီးကအဲ့ဒီအမျိုးသမီးကတဆင့်ရှင်းပြပါတယ်။သူ့သားကမောင်တော်မှာနေပါတယ်။မောင်တော်ကနေဘူးဒီတောင်ကိုသူတို့လာခွင့်မရှိဘူးတဲ့။ဒါပေမဲ့အလုတ်အတွက်ဘူးဒီတောင်ကိုသူ့သားလာလို့လဝကအမှုနဲ့အဖမ်းခံလိုက်ရတာလို့ဆိုပါတယ်။အမေကြီးကိုယ်တိုင်ဘူးတီတောင်အချင်းထောင်ထဲကသားကိုတွေ့ဖို့မောင်တော်ကနေနှစ်ဘက်မလျှောက်ရဲပဲတောထဲကနေနှစ်ညလျှောက်ခဲ့ရတာပါသူ့သားနဲ့တွေ့ဖို့နတ်ဒီဝါတွေကသူ့ကိုစောင့်ရှောက်လိုက်တယ်ဒါကြောင့်တောထဲမှာသူ အန်ရည်ကင်းခဲ့တယ်တဲ့တနာကျင်နာစိမ့်နဲ့အမေဦးကြီးခြေထောက်ကိုကျမငုံကြည့်တော့ဖနှောင့်တွေပကြားအပ်ပြီးဖနှက်လဲစီးမထားပါဘူးဒီတော်လန်ခရီးကိုသားစောနဲ့အမေဦးဖြတ်ခဲ့ပါတယ်ဘင်္ဂါလီအမေဦးကြီးထောင်ဝင်စာတွေ့နိုင်မှုမှတ်ပုံတင်ပါရပါမယ်အမေကြီးမှာတရားဝင်မှတ်ပုံတင်မရှိပါဘူးဒါကြောင့်အမေကြီးကိုလည်းလောက်ဝကအမှုနဲ့တရားစွဲနိုင်တယ်ထောက်လှမ်းရေးမရောက်ခင်ပြန်မှဖြစ်မယ်လို့စကားပြန်အမကြီးကနေကျမရှင်းပြတော့ဘင်္ဂါလီအမေဦးကြီးကျမကိုကြည့်ရင်မျက်ရည်တွေကျလာပါတော့တယ်။အိုမင်းသွားတဲ့စီးစာကဘင်္ဂါလီအမေဦးကြီးကိုလွှမ်းခြုံသွားပါတော့တယ်။အမေကြီးရဲ့စာလီစာလေးဟာလေထဲမှာတစ်ဖြတ်ဖြတ်လွင့်နေပါနဲ့။မောင်တော်နဲ့ဘူးသီးတောင်က24မိုင်ဝေးပါတယ်။ဒီခရီးဒီလမ်းကိုသားစောနဲ့တောကြီးမြက်မဲထဲမှာအမေကြီးနှစ်ညခရီးမနာမနေရှောက်ခဲ့ရတာပါ။အကျဉ်းထောင်ကိုတမင်လဲပြန်ကြည့်ရင်တလှမ်းချင်းထွက်သွားတဲ့အမေကြီးနဲ့ထောင်ထဲကသူ့သားဘဲခရီးကိုဘဲထီးနဲ့မဟုတ်ဘဲဘဲမှတ်ပုံနေနဲ့များရှစ်ဆက်စခန်းသွားကြပါမလဲလို့ကျမတို့စိတ်ပူမိတာအခုအချိန်ထိပါဘင်္ဂါလီအမေအိုကြီးနဲ့ဘဝတူကိုခွန်မြင့်ထွန်းမိခင်ကြီးလဲထောက်လှမ်းရေးကခွင့်မပြုလို့အဲ့ဒီနေ့ကထောင်ဝင်စာမတွေ့ခဲ့ရပါဘူးလေးစားရတဲ့တောတာရှင်များရှင်ဒီခရီးဟာကျမအတွက်မေမယနိုင်တဲ့ခရီးတွေတဲကတခုပဲဖြစ်ပါတယ်ဒီခရီးဖြစ်ပေါ်ပုံအကြောင်းရင်းကတော့ခစ်စနစ်ရဲ့ဖြစ်တည်မှုကအခြေခံပါတယ်ရှင်တောတာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ